သာသနာတော်နှစ်2556ခုနှစ်မြန်မာသက္ကရာ1384ခုနှစ်တော်သလင်းလာဇန်တရက်နေ့ခရစ်သက္ကရာ2012ခုနှစ်စက်တင်ဘာလ16ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ကြကတော့စီလိုတော်မြတ်ကြီးနေရှိကြကတော့ပရိယတ်ဒီစာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာမှကျင့်ပပြုလုပ်အပ်သောအကျဉ်80မြောက်မဂ္ဂဝိပဿနာဒိဋ္ဌာတရားစကံပွဲမှာခဏိသစ္စာတရားများကျေးဇူးပြုပေးမှာဖြစ်ပါတယ်သစ္စာတရားကဘယ်နှပါးရှိတယ်လဲဆိုတော့၄ပါးရှိတယ်ဘယ်နှပါးရှိလဲ၄ပါးရှိတယ်အဲ့ဒီလေးပါးကဘာတွေလဲဆိုရင်ဒုက္ခသစ္စာ၊သမုဒယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာဘယ်နှပါးပါလဲ၄ပါးသစ္စာ၄ပါးအဲ့ဒီသစ္စာ၄ပါးထဲမှာပန်းတိုင်ဖြစ်တဲ့သစ္စာကတော့និရောဓသစ္စာပါပဲเนาะပန်းတိုင်ဖြစ်တဲ့သစ္စာကဘာသစ္စာလဲនិရောဓချုပ်တာပေါ့လားဘာတွေချုပ်တယ်လဲဆိုရင်ဒုက္ခအာလုံးချုပ်တယ်ဒုက္ခတွေချုပ်တယ်နော်အဲ့တော့ခဏိဘုန်းကြီးတို့ပရိသတ်တွေကိုသစ္စာတရားဒီနေရာကနေစပြီးတော့ကျေစုပြုပေးมาဖြစ်ပါတယ်ဒုက္ခချုပ်တာនិရောဓနော်ဘာတယ်လဲဒုက္ခချုပ်တာនិရောဓအဲ့ဒီនិရောဓကိုပဲနိဗ္ဗာန်နိဗ္ဗာန် ਨੇ ပြောနေကြတာကိုဟုတ်လားအဲ့တော့ဒုက္ခချုပ်တာនិရောဓဖြစ်ဖို့ဘုန်းတော်ပရိသတ်တွေကယနေ့ကျင့်စဉ်နေကျင့်နေကြတာဘာချုပ်ဖို့လဲဆိုတော့ဒုက္ခချုပ်ဖို့ဟုတ်ပြီဒုက္ခချုပ်ဖို့ဒီတော့ချုပ်စေခြင်းနာကဒုက္ခနော်ချုပ်စေခြင်းနာကဒုက္ခဒုက္ခချုပ်မှလည်းဖြစ်မှာကိုနော်ဘာဖြစ်လို့တော့လို့ဆိုတော့ဒုက္ခဆိုတာဘာလဲလို့မေးရင်ခန္ဓာ၅ပါးဒုက္ခဆိုတာခန္ဓာ၅ပါးအဲ့တော့ဒုက္ခဆိုတာကနှစ်မျိုးရှိတာပေါ့လေသစ္စာထိုက်တဲ့ဒုက္ခနဲ့သစ္စာမထိုက်တဲ့ဒုက္ခနော်အဲ့တော့သစ္စာထိုက်တဲ့ဒုက္ခကယုံနာခန္ဓာဆိုတဲ့ဒုက္ခသစ္စာမထိုက်တဲ့ဒုက္ခဆိုတာကတော့ဩဒုက္ခနာဒုက္ခသေဒုက္ခစသည်ဖြင့်ပေါ့ဒါကမြတ်စွာဘုရားတကယ်ကရောမြတ်ကြီးပွင့်လာတဲ့အခါမှာမြတ်စွာဘုရားတကယ်ကရောမြတ်ကြီးကဒုက္ခအကြောင်းဟောတော့ရသမြဒုက္ခတွေအားလုံးထည့်ပြီးတော့ဟောထားတယ်။ဓမ္မစကဗောဓနာသုတ်တံမာဇာတိစရာပြာတိမရဏအပိယိဟိတမယောကောဒုက္ခောပိယိဟိဝိပယောကောဒုက္ခောယံပိသံနလပတိတံပိဒုက္ခသခိတေနပိစုပါဒနာခန္ဓာဒုက္ခ။ဒါအရိခိတုံကအများနာလဲထားတဲ့ဒုက္ခတွေကောအမြဲတမ်းမလဲတဲ့ဒုက္ခတွေကိုအလုံးပေါင်းပြီးတော့မြတ်စွာဘုရားကဒုက္ခတွေကိုဆင်းရဲတင်ပြလိုက်တာပါပဲเนาะအဲ့ဒီဒုက္ခမျိုးစုံတည်းမှာတကယ်တမ်းယနေ့သိရမယ့်ဒုက္ခဆိုတာကသစ္စာတိုက်တဲ့ဒုက္ခပါပဲဘယ်လိုတွေလဲပြီးတော့ယုံနာခန္ဓာဖြစ်ပြက်ဒုက္ခသစ္စာတနည်းအားဖြင့်ပြောမယ်ဆိုရင်ပရမတ်ဒုက္ခပေါ့เนาะကိုယ်တော်ဩနာနာသေတာတို့ဘာတို့ကပညာဒုက္ခပညာဒုက္ခဆိုတာဘာပြောတာလဲပညာဒုက္ခဆိုတာအများကဒုက္ခလို့သတ်မှတ်ထားတာတကယ်ဒုက္ခအစစ်မှန်တော့မဟုတ်ဘူးเนาะဩရာဩလာတယ်နာလာတယ်သိလာတယ်ဟိုခြင်းနဲ့တွေ့တယ်နာခြင်းနဲ့တွေ့တယ်သိခြင်းနဲ့တွေ့တယ်အဲ့ဒါကိုဒုက္ခလို့လောကကသတ်မှတ်ထားတာသတ်မှတ်ထားတာမို့လို့ပညာအများသတ်မှတ်ထားတာမို့လို့ပ ညာသတ်မှတ်တယ်ဆိုတာဘယ်လိုသတ်မှတ်တာလဲအများသတ်မှတ်တာအဲ့ဒါကြောင့်မလို့ပညာနော်ဝရာတိဒုက္ခနာရာတိဒုက္ခသေရာတိဒုက္ခအဲ့ဒီဒုက္ခဆိုတာပညာဒုက္ခတကယ်အစိမ့်မှဒုက္ခမဟုတ်ဘူးဘာဖြစ်လို့လဲလို့ဆိုတဲ့အခါကျတော့ဝရာတိမလည်းရင်တခါတခါကျတော့ကိုယ်ကိုယ်ကိုဒုက္ခလို့ထင်တယ်လို့တခါတခါကျတော့လည်းပဲနေတာထိုင်တာရှိတဲ့အချိန်မျိုးတက်တောင့်တက်တာရှိတဲ့အချိန်မျိုးမှာဒုက္ခလို့မထင်တာတွေလည်းရှိတတ်ပါတယ်နော်နာရာကိုဒုက္ခလို့ပြောပေမဲ့လို့လည်းပဲယောဂဗျာဒိဖြစ်လာလို့ယောဂဗျာဒိနှိမ့်စက်တဲ့ဒဏ်ကိုခံစားရလို့ဒုက္ခလို့ပြောပေမဲ့လို့လည်းပဲတခါတခါကျတော့အဲ့ဒီယောဂဝေဒနာကိုခြေကောင်းဝါကောင်းနဲ့ကာကွယ်ထားလို့နေတာထိုင်တာလေရှိသွားမယ်ဆိုရင်ယောဂကတော့ရှိတော့ရှိနေတာပဲဒါပေမဲ့လည်းပဲနေတာထိုင်တာဖြစ်နေတဲ့အခါကျတော့နေတာရလားလို့မေးလိုက်ရဘယ်လိုဖြစ်လဲနေတာပါတယ်ဒီလိုဖြစ်တာကိုနော်နေတာပါတယ်ဆိုတော့ဒုက္ခလို့ပြောတာလားဒုက္ခလို့ပြောတာလားဒုက္ခသဘောတရားသွားတာပေါ့နော်မနေတာဘူးဆိုရင်ဒုက္ခသဘောတရားသွားတယ်။နေတာပါတယ်ဆိုရင်ဒုက္ခသဘောတရားသွားတယ်။ဒုက္ခသဘောတရားသွားပြီမဲ့တကယ်တမ်းကျတော့ယောဂကယောဂပါပဲ။ကိုယ်စိတ်ထဲမှာမခံနိုင်ရင်ဒုက္ခလို့ထင်တယ်၊ခံနိုင်ရင်ဒုက္ခလို့ထင်တယ်။နော်။ဒါကိုယ့်ရဲ့သတ်မှတ်ချက်ကိုပြောတာပါ။ဟုတ်လား။အခုနောက်တော့ကဥချင်းတရားနဲ့တွေ့တယ်။ဥချင်းတရားနဲ့တွေ့ပြီးတွေ့ကြတော့လည်းပဲ။တချို့တချို့ပုဂ္ဂိုလ်တွေကစာနိုင်သွားနိုင်လာနိုင်နေနိုင်ထိုင်နိုင်ဖြစ်တဲ့အခါကျတော့အမေအသက်တာကြည့်ပြီးမှကိုယ့်ကိုယ်ကိုတော့ခလေးလို့ထင်တာနော်ကိုယ့်ကိုယ်ကိုတော့နှုတ်ပြောတယ်လို့ထင်တာအသက်တာကြည့်နေပြီးမှအုံမမစွမ်းတာဖြစ်နေပြီးမှပြုတ်လိုက်ပြင်းလိုက်မွန်းလိုက်မန်းလိုက်ဖိလိုက်လိမ့်လိုက်ကိုယ့်ကိုယ်ကိုသာယာပြီးတော့နေတော့မကျင်နဲ့ဘူးလားကျင်နဲ့ဒုက္ခလို့ထင်နေတာပိဋိတွေဖြစ်ဟလားအသက်တာကြည့်ပြီးမှခန္ဓာကိုယ်ယုံရင်သာယုံရင်ပြီးမှကျကြရလားဖိလင်းပြင်ဆင်ပြီးတော့မှန်ရှိကြည့်လိုက်တဲ့အခါကျတော့ကိုယ့်ရဲ့လှပတင့်တဲ့ရုပ်စိတ်အင်္ဂါကလေးများတွေ့လိုက်ပြီးဆိုရင်စိတ်ထဲမှာပြုံးသွားတယ်။ဟုတ်တယ်မလား။စိတ်ထဲမှာပြုံးသွားတယ်၊ကျဉ်တ်သွားတယ်နော်။ကျဉ်တ်သွားတယ်။အဲ့ဒါကသူ့စိတ်ထဲမှာဒုက္ခလို့ထင်သွားတာပေါ့။အဲ့ဒါကြောင့်အိုရာကိုဒုက္ခလို့ပြောတာလည်းပဲရေပွန်ရတော့မှန်တယ်။ဒါပေမဲ့လို့လည်းပဲကိုယ့်စိတ်ရဲ့သတ်မှတ်ချက်ပဲ။နာရာကိုဒုက္ခလို့ပြောတာလည်းပဲကိုယ်စိတ်ရဲ့သတ်မှတ်ချက်ပဲဟုတ်လားသေတာကိုဒုက္ခလို့ပြောတာလည်းဒီတိုင်းပဲတချို့ရုပ်ပုဂ္ဂိုလ်တွေကြတော့ဘာပြောတော့အော်သူသေတာသေသွားတာသေပန်ပွက်လိုက်တာမျက်နာကပြုံးလို့တကယ်ကိုပဲနော်ပြည့်ရစရာမရှိဘူးစသည်ဖြင့်သေပန်ပွင့်တယ်ဆိုတော့သေတာပဲခတ်ကောင်းကောင်းဆိုတဲ့အဓိပ္ပာယ်ရောက်နေတာပေါ့နော်အဲ့ဒါလည်းပဲသတ်မှတ်ချက်ပဲမဟုတ်လားတကယ်ရင်ကြတော့သေတယ်ဆိုတော့သေပန်းပွင့်တယ်ပဲရှိပါမလဲသေတာကသေတာပဲလေနော်အဲ့ဒါကြောင့်ဒါတွေဟာလောကရဲ့တမတ်ချက်တွေပညာဒုက္ခလို့ခေါ်တယ်အခုခေါင်းကြီးတို့ပြောနေတဲ့ဟောဒီဒုက္ခသစ္စာဆိုတာကတော့ပညာဒုက္ခကိုပြောတာမဟုတ်ဘူးဘာဒုက္ခပြောတာလဲပရမတ်ဒုက္ခကိုပြောတာဒီနေရာမှာချုပ်ဖို့လိုတယ်ချုပ်တာကនិရောဓဘာတွေချုပ်ဖို့လိုတယ်ဆိုရင်ဟောဒီပရမတ်ဒုက္ခချုပ်ဖို့လိုတယ်ဘာဒုက္ခချုပ်ဖို့လို့လဲ။ဘာဖြစ်လို့ပရမဒုက္ခချုပ်ဖို့လို့လဲဆိုတော့ဘုန်းကြီးတို့ပြိဋ္ဌာန်တွေစဉ်းစားကြည့်လေ။နော်။ပရမဒုက္ခဆိုတာကယုံနံခန္ဓာဖြစ်ပျက်ဒုက္ခသစ္စာ။ဘာလဲလဲ။ယုံနံခန္ဓာဖြစ်ပျက်ဒုက္ခသစ္စာ။အဲ့ဒီယုတ်တွေအဲ့ဒီနံတွေအဲ့ဒီခန္ဓာတွေဖြစ်သဘောပြက်သဘောတွေရှိနေလို့ရှိရင်နော်အကယ်၍မြန်မိမိတို့ရဲ့တဏ္ဍာမှာရှိနေမယ်ဆိုရင်ဟုတ်လားမအိုသေးပေမဲ့လို့လည်းပဲဒုက္ခလားဒုက္ခလားဘယ်လိုရှိနေလို့လဲခန္ဓာရှိလို့အခုမအိုသေးပေမဲ့လည်းနောက်တစ်ချိန်မှာဟိုရမှာပဲအိုခြင်းဆင်းရဲအခုမခံစားရသေးပေမဲ့နောက်တစ်ချိန်မှာခံစားရမှာပဲဘာရှိနေလို့လဲဩဒီလိုဆိုတော့ခန္ဓာရှိရင်အိုရအောင်မှာပေါ့နောက်လည်းကခန္ဓာရှိရင်နာရအောင်မှာပဲဘလောက်ပဲကြောကဗျာတွေကင်းလို့ကျမ္မာရည်ကောင်းလို့တတောင်တသားဖြစ်ပြီးဖြစ်ကြတော့လည်းပဲအာကောမလပြီးပြီးပြင်ကြတော့လည်းပဲနောက်ခန္ဓာရှိရင်တစ်ချိန်ချိန်မှာ မကြမ်းမမယောဂဝေဒနာတွေမလာဘူးလားလားမလားလာမှာပဲဒါကြောင့်မလို့ခိုက်တာအဖြစ်နှုတ်ပြုံနေပေမဲ့လို့လည်းပဲဒီခန္ဓာရှိရင်ဒုက္ခလို့ပြောလို့မရပါဘူးနော်ဘလို့ပဲကျမ်းမာရေးကောင်းကောင်းဒီခန္ဓာရှိရင်ဒုက္ခလို့ပြောလို့မရပါဘူးတစ်ချိန်ချင်းမှာအိုခြင်းဆင်းရဲနဲ့တွေ့ကိုတွေ့အောင်မှာတစ်ချိန်ချင်းမှာနာခြင်းဆင်းရဲနဲ့တွေ့ကိုတွေ့အောင်မှာနော်ဩအသက်ကြီးရှိတယ်ဒါမသိနိုင်သေးပါဘူးမသိနိုင်သေးပါဘူးဆိုပြီးတော့ကိုဝါမျက်ဝါသာပိဋိတွေဖြစ်ပင်ဖြစ်ကြတော့လည်းပဲဟောဒီခန္ဓာ၅ပါးရှိထားခြင်းမသိနိုင်မှုသရာပဲရှိမလဲတနေ့ကျရင်သေကိုသိရမှာပဲနော်ဘရဘစေကောဝါကောင်းတဲ့ခွင်တို့ရှိတော့ကတော့အကိယပညာတွေနဲ့နော်အသက်ရှိအောင်အသက်ပေါင်းထောင်ချီပြီးတော့နေနေအောင်ဆိုပြီးတော့ဓာတ်တွေဘာတွေထိုးပြီးတော့ဓာတ်ပြားတွေဘာတွေစားလို့စေတွေဘာတွေဖော်လို့ဘလောက်ပဲသူတို့ထိုးထားတဲ့ဓာတ်လုံးအစတတ္တိကောင်းနေဆိုပေမဲ့လို့လည်းပဲသူတို့လည်းဒီနေ့ကျရင်တေးရတာပါပဲเนาะဘာရှိလို့လဲခန္ဓာကဘာရှိလို့ဒီလိုဆိုတော့ကိုချင်းဆင်းရဲဟာလည်းပဲခန္ဓာ၅ပါးကလာတာပဲနာချင်းဆင်းရဲလည်းခန္ဓာ၅ပါးကလာတာပဲသိချင်းဆင်းရဲလည်းခန္ဓာ၅ပါးကလာတာပဲခန္ဓာ၅ပါးကဘာနဲ့တူတယ်လဲဆိုတော့ရေသောမြင့်နဲ့တူတာပေါ့ကိုချင်းနာချင်းသိချင်းစရာကအပင်ကြီးနဲ့တူတယ်ဟိုးတဲ့အပင်နားတဲ့အပင်သေးတဲ့အပင်ကွဲတဲ့အပင်မွဲတဲ့အပင်မျိုးမျိုးပေါက်ပင်ပေါင်ရတော့လည်းပဲနော်သူတို့ရဲ့အရင်အမြင့်ကတော့ခန္ဓာ၅ပါးဆိုတဲ့အမြင့်ပဲနော်ဒီတော့အမြင့်ရှိရင်အပင်ကြီးလှဲပင်လှဲကြတော့လည်းပဲအတက်အခက်ပြန်ပြီးတော့ပေါက်လာအောင်ပါပဲမပေါက်ဘူးလားပေါက်တကယ်တမ်းသေအောင်တတ်လို့ရပါ့မလားအမြင့်ရှိရင်သေအောင်တတ်လို့မရဘူးပြန်ရှင်းနေတာပဲနော်အမြင့်ကိုဖြတ်ပြစ်မှဒီသစ်ပင်တကယ်သေးတယ်လို့ခေါ်တယ်အမြင့်မဖြတ်မရှင်းသစ်ပင်သေးတယ်လို့မခေါ်နိုင်သေးပါဘူးအဲ့ဒီလိုပါပဲခန္ဓာ၅ပါးရှိနေတဲ့မြတ်ကလပ်ပါလို့မအိုအောင်တားလဲယာယီပဲရမှာပဲယာယီတော့မရဘူးလားရမှာပဲယာယီပဲရမှာပဲအမြဲထားပါလားရပါမလားမရဘူးဟောဒီခန္ဓာ၅ပါးရှိနေရင်မနာအောင်ကာကွယ်လဲပဲယာယီပဲရမှာပဲအမြဲထားပါလားရပါမလားဟောဒီခန္ဓာ၅ပါးရှိနေရင်မသိအောင်တားလည်းပဲယာယီပဲရမှာပဲအမြဲထားပါလားရပါမလားဖိုးလို့ပြမကြီးတွေဆိုလို့ရှိရင်တတန်းရှိတဲ့ပြမကြီးတွေကဘာပေါင်း8000 4000အထိနေနိုင်တယ်လို့စာရင်းမှာဆိုတယ်ကဘာပေါင်း8000 4000နှစ်ပေါင်း8000 4000မဟုတ်ဘူးကဘာပေါင်း8000 4000နော်ကဘာပေါင်း8000 4000အဲ့ဒါကဘာပေါင်း8000 4000တော့နေနိုင်တဲ့ပြမကြီးတွေပင်ဖြစ်နေကြစားတော်လည်းပဲမသိဘူးလားသိမှာလားဘာရှိလို့လဲခန္ဓာကဘာရှိလို့ဒါကြောင့်မလို့တကယ်တမ်းမိမိတို့ရဲ့တဏ္ဍမှာနော်ဒုက္ခတွေဘယ်လောက်ပဲများတယ်ပဲပြောပြောအဲ့ဒီဒုက္ခတွေဘယ်ကလာတော့ခန္ဓာ၅ပါးကလာတာတနည်းအားဖြင့်ပြောတော့ဇာတိကလာတာပေါ့ဟုတ်တယ်မလားဇာတိရှိလို့သရာရှိတာဇာတိရှိလို့မရဏရှိတာဇာတိရှိလို့သောကပရိဒေဝဒုက္ခဓမ္မနတဥပါယတာဖြစ်တာနော်အဲ့ဒါကြောင့်ဇာတိတိဒီကအခြေခံရည်ကောင်းမြင့်နဲ့တွေ့ပါတယ်ဇာတိပရိသန်တွေကိုဖယ်ရှားမပြစ်နိုင်ဘဲနဲ့ဇာတိပရိသန်တွေကိုရအောင်မလုပ်နိုင်ဘဲနဲ့ဇာတိပရိသန်တွေမပေါ်အောင်မကြိုးစားနိုင်ဘဲနဲ့ဟောရနာရသေးတာတွေဘလောက်ပဲတာတာဘလောက်ပဲကာကွယ်ကာကွယ်ယာယီပဲရမှာပဲအမြဲထားဝရရပါမလားအဲ့ဒါကြောင့်မလို့တကယ်ဒုက္ခအစစ်တည်ဟုတ်ရင်ဆင်းရဲတဲ့ဒုက္ခစစ်မဟုတ်ပါဘူးဘယ်သူကသာဒုက္ခစစ်တော့ခန္ဓာ၅ပါးရရှိမှုဆိုတဲ့ဇာတိကသာဒုက္ခစစ်ခန္ဓာ၅ပါးရရှိမှုမရှိရင်ဒုက္ခတွေကင်းသွားပြီခန္ဓာ၅ပါးမှမရှိရင်ဩတာလည်းမရှိဘူးနာတာလည်းမရှိဘူးသိတာလည်းဒါကြောင့်မလို့ခန္ဓာ၅ပါးသိတာလည်းဒုက္ခအစစ်ဟုတ်တယ်မလားပရမတ်ဖြစ်တဲ့ဒုက္ခအရိယပရမတ်ဖြစ်တဲ့ဒုက္ခသစ္စာထိုက်တဲ့ဒုက္ခသစ္စာထိုက်တဲ့ဒုက္ခဆိုတာဘာပြောတာလဲ မှန်တယ်မှန်တယ်လို့တကယ်ကိုမှန်ပါတယ်လို့ပြောရတော့တဲ့ဒုက္ခအဲ့ဒါဒီသစ္စာထိုက်တဲ့ဒုက္ခဒီလိုမဟုတ်လားအဲ့ဒါကြောင့်တကယ်ကိုဒုက္ခပါပဲဒုက္ခပါပဲဒုက္ခပါပဲလို့ပြောနိုင်တာဒီဘယ်လိုလဲလဲဘယ်ဒုက္ခလဲခန္ဓာ၅ပါးဆိုတဲ့ဒုက္ခပါဥရာတိလည်းဒုက္ခစင်မို့ပါဘူးနာရာတိလည်းဒုက္ခစင်မို့ပါဘူးသေရာတိလည်းဒုက္ခစင်မို့ပါဘူးဒုက္ခစစ်ကခန္ဓာ၅ပါးပါအဲ့ဒါကြောင့်မလို့ဒီနေရာမှာဖယ်ရှားချုပ်အောင်လုပ်ရမယ်ဖယ်ရှားပြရမယ်ဒုက္ခချုပ်အောင်လုပ်ရမယ်ဒုက္ခဆိုတာဥဒုက္ခနာဒုက္ခသေဒုက္ခကိုပြောတာလို့မမှတ်ပါနဲ့တကယ်တော့ချုပ်အောင်လုပ်ရမယ်ဒုက္ခကဘာဒုက္ခလဲခန္ဓာ၅ပါးဒုက္ခကိုချုပ်အောင်လုပ်ရမှာဟုတ်တယ်မလားဟုတ်ပြီခန္ဓာ၅ပါးဒုက္ခကိုချုပ်အောင်လုပ်ကြမယ်ဘုန်းကြီးပရိသတ်တွေနော်ခန္ဓာ၅ပါးရှိနေရင်ဒုက္ခလားဒုက္ခလားဒုက္ခခန္ဓာ၅ပါးရှိနေရင်ဒုက္ခနော်ခန္ဓာ၅ပါးချုပ်သွားပြီဆိုရင်និရောဓအဲ့ဒီនិရောဓကဒုက္ခလားဒုက္ခလားဒုက္ခនិရောဓကဒုက္ခဟုတ်တယ်မလားဒီတော့အပုန်နဲ့အေးဆိုတဲ့သဘောမျိုးနဲ့ပြောမယ်ဆိုလို့ရှိရင်ခန္ဓာ၅ပါးကအပူနိဗ္ဗာန်ကအေးဒီလိုမဟုတ်လားခန္ဓာ၅ပါးကအပူနိဗ္ဗာန်ကအေးဒုက္ခသစ္စာကအပူနိရောဓသစ္စာကအေးအဲ့ဒီပူလောင်မှုတွေပျောက်ပြီးတော့အဲ့ဒီငြိမ်းချမ်းမှုတွေအေးငြိမ်းမှုတွေရကျင်လို့ဘုန်းတော်ပရိသတ်တွေဒီနေ့ဘာလုပ်နေတာလဲတရားအားထုတ်နေတာနော်ဒါကြောင့်မလို့တရားထုတ်တာဗာဒိပဲနဲ့အားထုတ်တာလည်းမင်းရဲ့ဟောဒီခန္ဓာဒုက္ခတွေငြိမ်းပြီးတော့ငြိမ်းချမ်းမှုတွေရကြလို့တကမျိုးတည်းပြောပါဆိုလို့ရှိရင်ဟောဒီဒုက္ခတွေချုပ်ချင်လို့เนาะဟောဒီဒုက္ခတွေချုပ်ချင်လို့ဒါကြောင့်မလို့တရားထုတ်ကြတာပါဟုတ်ပြီအဲ့ဒီဒုက္ခတွေချုပ်ချင်လို့တရားထုတ်ကြတယ်ဆိုတော့ဘုန်းကြီးတို့ပရိသတ်တွေအဲ့ဒီဒုက္ခတွေကခန္ဓာကမ္ဘာဆိုတဲ့ဒုက္ခတည်းမိမိတို့ကချုပ်စင်ခြင်းမိမဲ့လို့လည်းပဲသုတောင်းနေုံနဲ့ချုပ်ပါသုတောင်းနေုံနဲ့ဒီဒုက္ခမချုပ်နိုင်ဘူးเนาะအဲဒါကို့မှာဒုက္ခတွေဖြစ်လာတဲ့အဲဒီဒုက္ခတွေကိုဖရာသခင်ကယ်တော်မူပါလို့တောင်းတယုံနဲ့အဲဒီဒုက္ခတွေမှာတကယ်တမ်းကင်းသွားပြီလားမကင်းသေးပါဘူးเนาะပုဂ္ဂိုလ်တွေဆောင်တယောက်ကနေပြီးတော့လာပြီးတော့ကာကွယ်ပေးပါလို့အကူကြီးတောင်းပေမဲ့လည်းပဲအဲ့ဒီဒုက္ခတွေကင်းသွားပြီလားစားစရာမရှိလို့ဖြစ်နေတဲ့ဒုက္ခမျိုးကိုတော့ဆံလေးစီလေးဝေပစ်လိုက်ရင်ကင်းသွားမှာပေါ့နော်ချမ်းသာတဲ့ပုဂ္ဂိုလ်တွေကချမ်းသာတဲ့အသိအဖွဲ့တွေကချမ်းသာတဲ့နိုင်ငံတွေကအထောက်အပံ့ကူညီပေးလိုက်ရင်အဲ့ဒီဒုက္ခတွေမကင်းမလာကင်းသွားဒါပေမဲ့ဟောဒီဒုက္ခခန္ဓာဒုက္ခကြတော့ဆံပေးရုံနဲ့လည်းမกินဘူးဆီပေးရုံနဲ့လည်းပုဂ္ဂိုလ်တစုံတရာတကွရှင်ကလာကဲတင်နေရုံနဲ့လည်းမရပါဘူးဘယ်လူကမှကဲတင်လို့မရပါဘူးเนาะကိုယ်ရကိုထိုင်ပြီးဆူတောင်းနေရုံကရပါမလားမရပါဘူးဒုက္ခတွေငြိမ်းပါစေတည်းငြိမ်းပါစေတည်းဆူတောင်းဘလို့ပဲဆူတောင်းဒီဒုက္ခတွေမငြိမ်းပါဘူးဟုတ်လားအခုနောက်တော့ကပြောခဲ့တဲ့မစားရတဲ့ဒုက္ခတော့ငြိမ်းမယ်မတော်ရတဲ့ဒုက္ခငြိမ်းမယ်အလောကအစမပြည့်တဲ့ဒုက္ခငြိမ်းပဲဟုတ်လားကို့မှာဖြစ်နေတဲ့အခက်အခဲတွေပြည်လည်ကောင်းပြည်လည်သွားပြီလိမ့်မယ်ဒါပေမဲ့ဒီခန္ဓာဒုက္ခကတော့ဆူတောင်းနေုံနဲ့ငြိမ်းပါဘူးခန္ဓာဒုက္ခဆူတောင်းနေုံနဲ့မငြိမ်းဘူးဘာဖြစ်လို့မငြိမ်းတယ်လဲလို့မေးလို့ရှိရင်အဲ့ဒီခန္ဓာဒုက္ခသည်ဘယ်သူကြောင့်ဖြစ်တယ်လဲဆိုတော့တမှုတ္တရာသစ္စာကြောင့်ဖြစ်တယ်ဘယ်သူကြောင့်ဖြစ်တော့သမုဒိယသစ္စာကြောင့်ဖြစ်တာအဝိဇ္ဇာနဲ့တဏှာယင်ခံဥပါဒကံကြောင့်ယုံနံပေါ်ဟုတ်တယ်မလားအဝိဇ္ဇာနဲ့တဏှာယင်ခံဥပါဒကံကြောင့်ယုံနံပေါ်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့အဲ့ဒီကိရိတာတရားတွေအဲ့ဒီသမုဒိယသစ္စာတွေအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရယ်ဆိုတဲ့ကိရိတာတရားတွေမိမိတို့ရဲ့တဏ္ဍမှာရှိနေပြီဆိုရင်အဲ့ဒီကိရိတာတရားတွေကြောင့်ဖြစ်ပေါ်လာတဲ့ကံတွေမရှိဘူးလားရှိမှာကံဆိုတာရှိတယ်နော်ကံဆိုတာရှိတယ်ကံဆိုတဲ့နေရာမှာဘုန်းကြီးပရိသတ်တွေ ယောဒနာပြောမယ်ဆိုလို့ရှိရင်တော့မိမိတို့ရဲ့ပြုလုပ်ထားတဲ့ကာယကံဝစီကံမနောကံဆိုတဲ့ကံမိမိတို့ရဲ့တဏ္ဍာမပေါ်လာတဲ့စေတနာယဉ်တည်တဲ့လောအဲ့ဒါဒီကံဒီလိုပြောတာကိုနော်ဒါပေမဲ့အကျိုးပေးဖို့ရန်အတွက်ကံအကြောင်းနားလည်ဖို့တော့ခုနလောက်ပြောရင်နားလည်သွားပြီကံဆိုတာဘာလဲဆိုရင်စေတနာအခြေခံတဲ့ကာယကံဝစီကံမနောကံစေရနာဖြင့်ပြုလုပ်တဲ့ကာယကံစေရနာဖြင့်ပြောဆိုတဲ့ဝစီကံစေရနာဖြင့်တွေးတဲ့ကြံတဲ့မနောကံအဲ့ဒါကိုကံလို့ခေါ်တာပေါ့နော်ကာယကံမှဝစီကံမှမနောကံမှဒီလိုခေါ်တယ်ဒါကကံရဲ့သဘောကိုနားလည်အောင်ပြောပြတာကိုအကျိုးပေးမှုမပေးမှုနဲ့ပတ်သက်လို့ကြတော့အဘိဓမ္မာဒေသနာတော်တွေမှာကမ္မရေကမ္မပဋ္ဌာရေဘယ်နှမျိုးရှိလဲကမ္မရေကမ္မပဋ္ဌာရေနော်ကမ္မဆိုတာကရွတ်ရွတ်ကံကမ္မဖရဆိုတာကအကျိုးပေးမဲ့ကံဘယ်နှမျိုးရှိလဲနှမျိုးရှိတယ်ဟုတ်လားကမ္မဆိုတာကရွတ်ရွတ်ကံကမ္မဖရဆိုတာကအကျိုးပေးမဲ့ကံနော်ကံမြောက်သွားပြီကံထိုက်သွားပြီမျိုးစိကျသွားပြီအပင်ပေါက်လိမ့်မယ်ဒါပြောတာမဟုတ်လားအဲ့ဒီတော့ကံဖြစ်တိုင်းအကျိုးပေးသလားမပေးဘူးအဘိဓမ္မာနည်းနဲ့ပြောနေတာနော်ကံဖြစ်တိုင်းအကျိုးပေးသလားမပေးပါဘူးဘယ်လိုကံမျိုးမှအကျိုးပေးတယ်လဲကမ္မပဋ္ဌဖြစ်မှအကျိုးပေးတာကမ္မပဋ္ဌဖြစ်ဖို့ဆိုတာကအဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်တော့အင်္ဂါညီမှနော်အင်္ဂါပြည့်စုံမှအကျိုးပေးတာဆရာပါဆိုမြတ်စွာဘုရားသခင်ကရောင်မြတ်ကြီးလက်ထက်ကသကုပါဠအမည်ရှိတဲ့ရဟန္တာမထေရကြီးတစ်ပါးအတိတ်အာဟုသောကံဝေကျွေးကြောင့်ပြစ္ဆုတ်ပံဘဝမှာမျက်လုံးကွယ်သွားရှာတယ်။အဲဒီလိုမျက်လုံးကွယ်သွားတဲ့အခါကျတော့သရေသောနာကတော့ရဟိုးတော့တယ်မှာတော့ကြောင်းလေးတွေပေါ့လေတော့ကြောင်းလေးတွေရဟန္တာရှင်မြတ်တွေနဲ့အတူတူကကြောင်းလေးတွေကိုဆောက်ပြီးတော့နေကြတာပေါ့အဲဒီလိုနေတဲ့အခါကျတော့မိုးတွင်ကာလရောက်တော့မိုးရွာတဲ့အခါမှာသူတို့နေတာကလည်းတော့လန်တော့ရအခုလောကွန်ကရစ်တွေဘာတွေမရှိပါဘူးတာကြီးတာကြီးလည်းမဟုတ်ပါဘူးအဲ့ဒီလိုနေတဲ့နေရာမှာမိုးရွာထားတဲ့အခါကျတော့မနဲ့ကြတော့မြေကြီးတဲ့ကနေပြီးတော့ပွေရွက်ကလေးတွေထွက်လာတာပေါ့မနဲ့သောသောပွေရွက်ကလေးတွေကမြေပြင်ပေါ်မှာဘာသာကျဲနေတာအဲ့ဒီသက္ကမလာမထေရကြီးကမျက်စိကမမြင်ရှာတဲ့အခါကျတော့နာနဲ့မိုးတော့လင်းရောက်လာတဲ့အခါမှာဈဉံလျှောက်တဲ့အခါသူသွားတဲ့ဈဉံလမ်းတစ်လျှောက်မှာရှိတဲ့ပွေရကလေးတွေအားလုံးနေမိပြီးတော့အကုန်သေးကုန်တယ်။ဘာနာရိပါဒမဖြစ်ဘူးလားဖြစ်လား။ဖြစ်တာပေါ့နော်။ဘာနာရိပါဒဖြစ်တာပေါ့။ဘုန်းကြီးတို့လောကဥပရိကြောင့်အရာပြောမယ်ဆိုလို့ရှိရင်လူသားမှုတို့လူသေးမှုတို့ရှိတယ်မလား။လူသားမှုရှိတယ်လူသေးမှုရှိတယ်။ဥပရိအရာပြောရင်လူသားမှုလည်းပဲအရေးယူခံရတာပဲ။လူသားမှုမဟုတ်ပေမဲ့မတော်တဆဖြစ်တဲ့လူသိမှုလည်းပဲရေးယူခံရတာပဲเนาะကိုရွယ်ချက်နဲ့တတ်တာမဟုတ်ပေမဲ့ကိုပြောကမကင်းဘူးဆိုရင်ဒါအရေးယူလိုက်တာပဲလူသားမှုနဲ့လူသိမှုနှစ်မျိုးရှိတယ်ဘုန်းတော်ဗိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်လူသားမှုတွေအကျိုးပေးတယ်လူသိမှုတွေအကျိုးမပေးဘူးဘာဖြစ်လို့တော့လူသားမှုကစေရနာပါလို့လူသိမှုကစေရနာမပါဘူးလူသားမှုကကမ္မပဋ္ဌမြောက်တယ်လူသိမှုကကံတော့ကံပဲနော်ကိုရီးလျောက်တော့ပြုလုပ်ခဲ့တာပဲဒါပေမဲ့ဒီဘောမှာကိုယ်ရည်ရွယ်ချက်မပါဘူးစေရနာမပါဘူးဒါကြောင့်မလို့ကံပဲဖြစ်တယ်ကမ္မပဋ္ဌမဖြစ်ဘူးဒါဘုန်းကြီးတို့ပြိဿတွေတော့ဆိုနားလည်လောက်ပါပြီဟုတ်တယ်မဟုတ်လားအဲ့ဒါဗိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်ကံမေဖြစ်တဲ့ကစားကမ္မပဋ္ဌမဖြစ်ရင်အကျိုးမပေးဘူးအခုနသကုမလာမထေရမြတ်ကြီးပေါ်ရကပိုးကောင်လေးတွေမနှိမ့်မိဘူးလားနှိမ့်မိလားပါဏတိပါဒမဖြစ်ဘူးလားဖြစ်လားဖြစ်တာပေါ့ပါဏဆိုတာကအသက်ရှိတဲ့တတ္တဝါအတိပါဒဆိုတာကတေယောင်တတ္တအသက်ရှိတဲ့တတ္တဝါကိုတေယောင်တတ္တပါဏတိပါဒပဲဒါပေမဲ့အင်္ဂါမညီဘူးဘာဖြစ်လို့တော့စေတနာမပါလို့နော်စေတနာမပါတော့အင်္ဂါမညီဘူးအင်္ဂါမညီတဲ့အခါကျတော့တတ်တဲ့သဘောမဖြစ်ဘူးသိတဲ့သဘောပဲဖြစ်တယ်။နော်အဲ့ဒီတော့ကံတော့ဖြစ်တာပေါ့သူပြောကားကြောင့်သိတာကို ကံတော့ဖြစ်တာပေါ့ဒါပေမဲ့စေတနာမဖြစ်တဲ့မပါတဲ့အတွက်ကမ္မပဒဖြစ်လာကမ္မပဒမဖြစ်တဲ့အတွက်သူပြုတ်တဲ့ကံဒီအကျိုးပေးသေးလားအကျိုးမပေးဘူးယဟန္တာဘယ်အကျိုးပေးတော့မလဲဟုတ်လားဒီဘောမှာပြိဋိမာဆန်တော့မှာပဲဘယ်အကျိုးပေးတော့မလဲနော်ဒီတော့မြတ်စွာဘုရားသခင်ကရမကြီးစီကိုအခြားခြားသောယန္တေကတောက်လျှောက်တယ်ရှင်ဘုရားသကုမလာပရိပိမထေရကြီးကမျက်စိနဲ့မမြင်မနဲ့လျှောက်သွားနေလိုက်တာပိုးကောင်လေးတွေနေပြီလို့သိကုန်ပြီဖေယားပါဏာတိပါဒကံတွေထိုက်ကုန်ပြီဆရာမြတ်စွာဘုရားကပြောပြတယ်အခုနသဘောတရားကလေးကိုနော်ကံမထိုက်ပါဘူးတဲ့ကံတော့မှန်တယ်ဒါပေမဲ့အကျိုးပေးမဲ့ကံမဖြစ်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူ့ရဲ့စိတ်ကြီးပဲကျက်တဲ့မှာစေတနာထဲမှာစေတနာမပါလို့နော်သူ့ရဲ့စိတ်သူ့ရဲ့ရွယ်ချက်ထဲမှာစေတနာမပါလို့အဲ့ဒါကြောင့်မလို့တဏ္မာအဖြစ်ပြောမယ်ဆိုလို့ရှိရင်တော့အလုံးတစ်ခုလုပ်ရင်ကံပြောရင်လည်းကံတွဲရင်လည်းကံဒါကကံအကြောင်းနားလည်ဖို့ပြောတာအကျုပ်ပေးမပေးနဲ့တိုက်တာမယ်ဆိုရင်ကံပင်ဖြစ်နေကစားကမ္မပဋ္ဌမဖြစ်ရင်အကျိုးမပေးဘူးနော်အခုပရိစ္ဆသမုပ္ပါဒီနဲ့ပြောကြည့်လိုက်တဲ့အခါကျတော့သစ္စာမြင်နဲ့ပြောကြည့်လိုက်တဲ့အခါကျတော့ကံဒီပရိစ္ဆသမုပ္ပါဒေသနာမှာသင်္ခါရလို့လည်းခေါ်တယ်ကမ္မပဋ္ဌလို့လည်းခေါ်တယ်တွေ့တယ်မဟုတ်လားအဲ့တော့သင်္ခါရဆိုတာကတော့အတိတ်တုန်းကဖြစ်ခဲ့ဘူးတာမဟုတ်လို့ပြန်သုံးသပ်လို့မရတော့ဘူးဒါကြောင့်မလို့သူ့ကိုမကြည့်တော့နဲ့နော်မကြည့်တော့နဲ့အတိတ်အကြောင်းကိုပြန်သုံးသပ်ခြင်းရင်တော့သင်္ခါရကိုပြန်သုံးသပ်အတိတ်အကြောင်းကိုပြန်သုံးသပ်မှာမဟုတ်ဘဲနဲ့အနာဂတ်အတွက်လှပ်မျောပြီးတော့ပြစ္ဆုတ်ပေါ်မှာပြုတဲ့ကံတွေကိုပြောတော့မယ်ဆိုရင်ကမ္မဘဝကိုပဲပြောနော်ဘာဖြစ်လို့တော့ကမ္မဘဝသည်အနာကအကျိုးရဲ့အကြောင်းသင်္ခါရသည်ပိစ္ဆုတ်ပံအကျိုးရဲ့အကြောင်းဒုလားပြောစားကမ္မဘဝကဘာလဲအနာကအကျိုးရဲ့အကြောင်းသင်္ခါရကဘာလဲပိစ္ဆုတ်ပံအကျိုးရဲ့အကြောင်းမလို့ဘူးနော်ဒီတော့ဖွင့်တော်ပရိသတ်တွေဖွင့်တော်ပရိသတ်တွေရွေးချယ်ရမှာကအတိတ်တုန်းကကံကိုပြန်ရွေးချယ်လို့မရတော့ဘူးလွန်ခဲ့ပြီပြီနော်ဘဝကိုအခုပြစ္ဆုတ်ဘဝရောက်နေပြီအတိတ်တုန်းကပြန်ကိုကံကိုပြန်ပြီးတော့ပြုတ်ပြန်လို့ရပါမလားမရတော့ဘူးဒါကိုမေ့ပလိုက်တော့ဟုတ်တယ်မလားအခုဘုန်းကြီးတို့ပရိသတ်တွေအချိန်မီပြုတ်ပြန်လို့ရသေးတယ်ဆိုတာကပြစ္ဆုတ်ဘပြစ္ဆုတ်ဘဆိုတာဘာလို့လဲလဲကံမဘဝဘယ်လိုပါလဲကံမဘဝအတုကောအချိန်မီပြင်ရင်တပတ်ဆိုရင်ပြင်လို့ရသေးတယ်အကျိုးပေးအောင်လည်းပဲပြင်လို့လို့ရတယ်လို့အကျိုးမပေးအောင်လည်းပဲကာကွယ်လို့ရသေးတာပဲအဲ့ဒါကြောင့်မလို့ကမ္မဘဝကိုပဲကြည့်တော့နော်အဲ့ဒီလိုကမ္မဘဝကိုပဲကြည့်တော့တယ်ကြည့်တော့ဆိုတဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဟောတာကတော့ဘလို့ဟောတယ်တဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘလို့ဟောလဲဘောလို့ပဲဟောတာမလားဆိုင်ရမသေးချာပြန်ကြည့်နော်ပါလေတဏ္ဍပစ္စယဥပါဒါနံဥပါဒါနပစ္စယဘောပြီးတော့ပါလေဘဝပစ္စယဇာတိဒီထဲမှာကံမလည်းမပါဘူးဥပပတိဘောလည်းမပါဘူးမြတ်စွာဘုရားဟောတာလေသို့တော့အထက်ကလာဆရာတွေကဗာပြောတော့ဆိုတော့ကမ္မဘဝအဲကမ္မဆိုတဲ့နေရာမှာအဘဝဆိုတဲ့နေရာမှာဘဝနှစ်မျိုးရှိတယ်တဲ့ဘာဘဝလဲမင်းရင်ကံမဘဝရယ်ဥပပတ္တိဘဝရယ်ဘာဘဝတယ်လဲကံမဘဝရယ်သာတိဘဝမြတ်စွာဘုရားဟောတဲ့ဘဝကိုပဲခွဲကြည့်လိုက်ရင်ဘဝဘယ်နှမျိုးတွေ့ဘာဘဝတွေတွေ့လဲကံမဘဝရယ်သာတိဘဝဟုတ်ပြီကံမဘဝနဲ့ဥပပတ္တိဘဝနှစ်မျိုးရှိတယ်နော်အဲ့ဒီတော့တဏှာကြောင့်ဥပါဒံဖြစ်တယ်တရားကြည့်နော်တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘယ်လိုဖြစ်မလဲကမ္မဘဝလည်းဖြစ်တယ်ဥပပတ္တိဘဝလည်းဖြစ်တယ်နော်ဘာလဲဥပါဒံကြောင့်ကမ္မဘဝလည်းဖြစ်တယ်ဥပပတ္တိဘဝလည်းဖြစ်တယ်ဘဝဘယ်လိုမျိုးလဲတမျိုးတော့ဥပါဒံကြောင့်ဖြစ်တဲ့ဆိုတဲ့နေရာမှာဘယ်ဘဝဖြစ်တော့ กามบวะแลဖြစ်တယ်อุปปัตติบวะแลဖြစ်တယ်แกโหเวฌาติเนี่ยတွဲလိုက်တဲ့အခါကျတော့ဘဝပစ္စယဇာတိဘဝပစ္စယဘဝဒီဥသောအကြောင်းကြောင့်ဇာတိဇာတိဒီဩဘိသတိဖြစ်၏ဆိုတဲ့နေရာကြတော့ဘာဘဝကြောင့်ဇာတိဖြစ်တော့ကာမဘဝကြောင့်ပဲဇာတိဖြစ်တယ်နော်ဥပပ္ပတိဘဝကြောင့်ဇာတိဖြစ်တယ်လို့မဆိုတော့ဘူးဒါကတော့ထေရဆရာကပြောတဲ့စကားပေါ့နော်ဒီတော့မြတ်စွာဘုရားပြောတာကတော့ဥပါရဏကြောင့်ဘဝဖြစ်တယ်ဘဝကြောင့်ဇာတိဖြစ်တယ်ဒါပဲပြောတယ်ထေရဆရာကဖြစ်ဆက်ပြီးတော့ပြောလိုက်တာကဥပါရဏကြောင့်ကာမဘဝလည်းဖြစ်တယ်ဥပပ္ပတိဘဝလည်းဖြစ်တယ်ဟိုဘက်ကခုတော့ကာမဘဝကြောင့်ဇာတိဖြစ်တယ်ဥပပ္ပတိဘဝကြောင့်ဇာတိဖြစ်တယ်လို့မပြောတော့ဘူးဘာဖြစ်လို့လဲလို့ဆိုတဲ့အခါကျတော့ဥပပ္ပတိဘဝဆိုတာတခြားပြောတာလားခန္ဓာ၅ပါးပြောတာခန္ဓာ၅ပါးပြောတာဥပပ္ပတိဘဝကြောင့်ဇာတိဖြစ်တယ်ဆိုရင်ခန္ဓာ၅ပါးကြောင့်ခန္ဓာ၅ပါးဖြစ်တယ်ဒီလိုပဲမြောက်ဖို့လိုက်ရောက်ပါတကယ်တော့ခန္ဓာ၅ပါးကြောင့်ခန္ဓာ၅ပါးဖြစ်တယ်လို့ပြောရင်မှန်ပါမလားမမမူနော်အရာကြောင့်ဥပပ္ပတိဘဝကြောင့်ဇာတိဖြစ်တယ်လို့ပြောနိုင်သလားမပြောနိုင်ဘူးလားမပြောနိုင်ဘူးဒါဖြင့်ဘယ်လိုပြောရမလဲကာမဘဝကြောင့်ဇာတိဖြစ်တယ်အဲ့ဒီဇာတိတဲမှာဥပပ္ပတိဘဝလည်းပါတယ်နော်ဥပပ္ပတိဘဝလည်းပါတယ်ဟုတ်ပြီဒီတော့ကာမဘဝဆိုတဲ့သကလုံးလေးကိုဘလူကနေပြီးတော့သုံးဆွဲပေးခဲ့တာလေမြတ်စွာဘုရားကိုယ်တိုင်ပြောခဲ့တာလားမြတ်စွာဘုရားကိုယ်တိုင်ကာမဘဝလို့ပြောခဲ့တာလားဘလူပြောခဲ့လဲဘဝကာမဘဝလို့ပြောခဲ့တာဘလူကပြောတာလဲအဲအထက်ကရာဆရာကပြောတာအခုနပြောခဲ့တဲ့ကာမတို့ကာမပဋ္ဌာတို့ဆိုတာလေထက်ကရာပြောတဲ့စကားမြတ်စွာဘုရားပြောတဲ့စကားမှာတော့ကာမပဲပြောတယ်နော်ပရမေရှင်ပဋ္ဌာပါဠိတော်မှာကာမပစ္စည်းလိုပဲဆိုတယ်ဒီလိုမလားအထက်ကဆရာကြားတော့မှခွဲပြလိုက်တာအေးကာမနဲ့ကာမပဋ္ဌမတူဘူးဟေးခွဲပြလိုက်တာနော်အခုဒီနေရာမှာလည်းဒီတိုင်းပဲဘဝကာမဘဝနဲ့ဘဝအဲကာမဘဝနဲ့ကာမမတူဘူးဟေးဘုရားပြောတာလေအထက်ကဆရာကပြောတာနော်ကာမနဲ့ကာမဘဝမတူဘူးဟေးတဲ့ဒါကံမဆိုရင်ကံပဲဖြစ်တယ်ဇာတိပရိသန္ဓေအကျိုးမပေးပါဘူးเนาะကံမဘဝဖြစ်မှာဇာတိပရိသန္ဓေအကျိုးပေးတာဒါကြောင့်ဥပါရဏပစ္စယဘောကံကအကျိုးပေးမယ်ဆိုရင်မြတ်စွာဘုရားကဥပါရဏပစ္စယကံမကံမပစ္စယဇာတိဒီလိုဟောမှာပေါ့စဉ်းစားကြည့်လေဥပါရဏကြောင့်ကံဖြစ်တယ်ကံကြောင့်ဇာတိဖြစ်တယ်ကံမှန်သမျှအကုန်လုံးဇာတိဖြစ်တယ်ဆိုရင်ဘယ်ကံပဲဖြစ်ဖြစ်ဘယ်လိုလုပ်တဲ့ကံပဲဖြစ်ဖြစ်ဘယ်လိုအခြေအနေမျိုးမှာဖြစ်တဲ့ကံပဲဖြစ်ဖြစ်ဇာတိဖြစ်ခဲ့ပြီးရှိတော့မြတ်စွာဘုရားကဘယ်လိုဟောမလဲဥပါရဏပစ္စယကံမှန်ဒီလိုပြောမှာပေါ့နော်ကံမပစ္စယဇာတိဒီလိုပြောမှာပေါ့ကံမှန်သမျှအကျိုးပေးမယ်ဆိုရင်လေကံမှန်သမျှမြေသူတန်တမာဖြစ်တဲ့ကံပဲဖြစ်ဖြစ်ကံမှန်သမျှအကျိုးပေးမယ်ဆိုရင်ဥပါရဏပစ္စယကံမှန်ကမ္မပစ္စယဒီလိုဟောမှာပေါ့သို့တော့ကံဖြစ်တိုင်းအကျိုးပေးရလားမပေးပါဘူးအခုနကစကုပ္ပလပရိမေကြီးရဲ့တန်တမာရှိတဲ့ကံအကျိုးပေးရလားမပေးပါဘူးမပေးပါဘူးကျွန်တော်ဒီသာပါပဲအရှင်သာရိပုတ္တရာပရိမေကြီးနဲ့ရှင်အနန္ဒပရိမေကြီးဆိုလို့ရှိရင်နော်အရှင်သာရိပုတ္တရာပရိမေကြီးကလည်းပဲသင်္ကန်းတို့ထီးတို့ဘာတို့သင်္ကန်းတို့ဖဏတ်တို့သင်္ကန်းတို့တပိတ်တို့ပေါ့သင်္ကန်းတို့တပိတ်တို့ထူးထူးမြတ်မြတ်ရလာပြီဆိုရင်အရှင်အနန္ဒတိပို့ပြီးတော့လှူဒန်းတယ်အရှင်အနန္ဒပရိမေကြီးကလည်းပဲသင်္ကန်းတွေတပိတ်တွေထူးထူးခြားခြားရလာပြီဆိုရင်အရှင်မကတ္တပရိမေကြီးစီကိုမလှူဘူးလားလှူလားလှူတာဒီကံလူသားတွေကလည်းကံတို့တော့သူတို့ကံကြီးကြိုးပေးရလားမပြောလို့တော့ရဟန္တာဖြစ်နေပြီ ကံရဲ့ကျိုးပဲကိုတတ်နိုင်တဲ့အရဒမညာရသွားလို့เนาะအဲဒီတော့ကံမှန်သမျှအကျိုးပေးသလားဒီတော့မြတ်စွာဘုရားကကံမပစ္စယဇာတိအဲဒီလိုများဟောခဲ့သည်ရှိတော်ဘလို့ဓိပယကံမှန်သမျှဇာတိပရိသန်ညီကျိုးပေးပါလိမ့်မယ်ဟုတ်လားသို့တော်အခုကံမှန်သမျှကျိုးပေးလားမပေးဘူးဒါကြောင့်မလို့မြတ်စွာဘုရားကကံလို့မဟောဘူးဘလို့ဟောဘဝပစ္စယဇာတိနော်ဥပါရဏပစ္စယဘဝဘဝပစ္စယဇာတိဥပါရဏပစ္စယဥပါရဏတိဟုသောအကြောင်းကြောင့်ဘဝဘဝဖြစ်တယ်ဘဝပစ္စယဘဝတိဟုသောအကြောင်းကြောင့်ဇာတိဇာတိဖြစ်တယ်ဒီလိုပဲဟောခဲ့တာဒါဆိုဘဝဆိုတာဘာတူလဲလို့မသေးခွဲတဲ့အခါကျတော့မှအထက်ကရာဆရာကဘဝဆိုတာကကာမဘဝရှိတယ်ဥပပါတိဘဝရှိတယ်ဥပါရဏကြောင့်ဖြစ်တာကကမ္မဘဝလည်းဖြစ်တယ်ဥပပတ္တိဘဝလည်းဖြစ်တယ်ဇာတိနဲ့ကူးဆက်ကြတော့ကမ္မဘဝကြောင့်သာဇာတိဖြစ်တယ်လို့ဒီလိုခေတ္တဆရာကြီးကဖွင့်ပြလိုက်တာကိုနော်ဒီတော့မြတ်စွာဘုရားဟောတာကဘဝမြတ်စွာဘုရားဟောတာကဘဝခေတ္တဆရာကဒီနေရာမှာဖြစ်ဆက်ပြီးတော့ပြောလိုက်တာကကမ္မဒါကိုပြောလိုက်တော့ကမ္မနဲ့ဘဝဒီလိုဆိုရင်ဇာတိပရိသန်ကြီးကြိုးပေးတာဘဝကြောင့်ကြိုးပေးတာတရားပြီနော်ဘလို့ကြောင့်ကြိုးပေးတော့ဥပါရဏပစ္စယဘောဘဝပစ္စယဇာတိဇာတိပရိသန်ကြီးကြိုးပေးတာဒီဘလို့ကြောင့်ပေးတော့ဘဝကြောင့်ပေးတာဘလို့ကြောင့်ပေးတော့ဘဝကြောင့်ပေးတာနော်ဒီလိုဆိုတော့အကျိုးပေးတယ်ဆိုတော့ဘဝကဘယ်ဘဝလဲဆိုရင်ကမ္မဘဝဘယ်လိုပြောလဲဘယ်လိုပြောတာလဲအရဟံဆရာကပြောတာဒီတော့ဘဝရယ်ကမ္မရယ်ဇေလုံးကအစကတည်းကအတူတူလာတာဟုတ်ရဲ့လားနောက်မှပေါင်းထားတာဒီလိုမလားအဲ့ဒါမြတ်စွာဘုရားရွေးရတာကဘဝအရဟံထပ်ပြီးအရဟံဆရာကထပ်ပြီးတော့ဖြစ်စေတာကကမ္မသို့တော့နေရာတကာတိုင်းမှာကမ္မဆိုတဲ့ဇေကလုံးလေးထက်သိလို့ရပါမလားမရဘူးနေရာတကာတိုင်းမှာမရဘူးဟုတ်လားကမ္မနဲ့ဘဝနဲ့တွဲမှာဇာတိကျိုးပေးမယ်။ကမ္မနဲ့ဘဝနဲ့တွဲမှာဇာတိအကျိုးပေးမယ်။ဘဝနဲ့မတွဲဘဲနဲ့ကမ္မကြီးသီးသန့်ဆိုရင်ကမ္မကြီးပဲသီးခြားရှိနေမယ်ဆိုရင်ဘယ်နဲ့လဲ။ဇာတိကျိုးပေးပါမယ်။ဘယ်လိုနဲ့ဘယ်လိုတွဲမှာဇာတိကျိုးပေးမှာလဲ။ကမ္မနဲ့ဘဝနဲ့တွဲမှာဇာတိကျိုးပေးမယ်။ကမ္မနဲ့ဘဝနဲ့မတွဲဘဲနဲ့ကမ္မသိတတ်နေမယ်ဆိုရင်ဇာတိအကျုံမပေးပါဘူးဒီလိုဆိုတော့ကမ္မနဲ့ဘဝတရားမြဲတမ်းတွဲထားလို့ရပါဘူးမရဘူးပုရိသေသရမသကရကနာဂံတို့ရဲ့တဏ္ဍာမရှိတဲ့ကမ္မသာဘဝနဲ့တွဲခြင်းတွဲမယ်ယန္တာပုဂ္ဂိုလ်များယန္တာမရိပုဂ္ဂိုလ်များရဲ့တဏ္ဍာမရှိတဲ့ကမ္မကြတော့ဘဝနဲ့အတွဲခံမှဘဝနဲ့တွဲလိုက်ရင်ဘယ်လိုနေပဲရောက်သွားမလဲဇာတိကျုပ်ပေးမယ်ဆိုတဲ့နေပဲရောက်သွားမှာပေါ့ဒါကြောင့်မလို့ဖရာယန္တာတို့ရဲ့တဏ္ဍမရှိတဲ့ကံဒီဘဝနဲ့အတွဲခံမှမလားဘလို့မှတွဲလို့မရဘူးသွားမတွဲနဲ့ဟုတ်တယ်မလားအဲ့ဒါလို့ဆိုရင်ဖရာယန္တာတို့ရဲ့တဏ္ဍမရှိတဲ့ကမ္မတွေကမ္မပါပဲဘဝမဖြစ်ပါဘူးပုရိသေသောတမသက္ကရကဏ္ဍကပုဂ္ဂိုလ်တို့ရဲ့တဏ္ဍမရှိတဲ့ကမ္မကတော့ဘဝနဲ့တွဲတဲ့အခါလည်းရှိတယ်ဘဝနဲ့မတွဲတဲ့အခါလည်းရှိတယ်ဟုတ်လားဘဝနဲ့တွဲရင်ကမ္မဘဝဘဝနဲ့မတွဲရင်ကမ္မကမ္မဘဝဖြစ်ခဲ့တော့ဘာဖြစ်မလဲဇာတိပရိသန်ကြီးကျိုးပေးမယ်ကမ္မဘဝကမ္မနဲ့ဘဝမတွဲခဲ့ရင်ဇာတိပရိသန်ကြီးအကျိုးမပေးဘူးနော်အဲ့ဒါတော့ဆိုတော့ကမ္မဆိုတဲ့သကလုံးနဲ့ဘဝဆိုတဲ့သကလုံးဟာအမြဲတမ်းတွဲထားသင့်တဲ့သကလုံးဟောရလားအဲဒီလိုမဟုတ်လို့လဲခွဲထားလိုက်တာဗောဇဝိုင်းနေပါလေဘယ်လိုလုပ်ထားလဲအလကောင်မှမြင်းလေးတောင်တားလိုက်သေးတယ်ဟုတ်တယ်မလားဒီဘက်ကကမ္မဟိုဘက်ကဘဝအလကောင်မှခွဲထားတယ်သူ့နေရာလေးနဲ့သူနေသို့တော့အပြစ်ဝိုင်းထားလိုက်ရင်တကားလုံးပိတ်လိုက်ရင်ကမ္မကလည်းဘဝပဲမကူးနိုင်ဘူးဘဝကလည်းကမ္မပဲမကူးနိုင်ဘူး။ဘာဖြစ်လို့တော့တကားအလုံးပိတ်ထားလို့။အဲဒါကြောင့်တကားကိုအလုံးမပိတ်ပါနဲ့။ဖွင့်ထားလိုက်ပါ။ဟုတ်လား? ကမ္မဘက်ကလည်းဘာလို့မလဲတကားလေးဖွင့်ထားလိုက်ပါဘဝဘက်ကလည်းဘာလို့မလဲတကားလေးဖွင့်ထားလိုက်ပါတွေ့လားဖွင့်ထားတာတွေ့လားဘာလို့ဖွင့်ထားတာလဲတကားလေးဖွင့်ထားလိုက်ပါဖွင့်ထားလိုက်တာနော်အဲ့ဒါလို့ဖွင့်ထားလိုက်တဲ့အခါကျတော့ကမ္မဒီဘဝဘက်ကိုသွားခြင်းတဲ့အချိန်မှာသွားလို့ရသွားတာပေါ့မသွားခြင်းတဲ့အချိန်မှာမသွားဘူးဒီတော့ဘုန်းကြီးတို့ပရိသတ်တွေကကံပြူတိုင်းပြူတိုင်းဘဝနဲ့အမြဲတမ်းသွားတွဲတော့တွဲလို့ရပါဘူးကမ္မကတွဲခံမအမြဲတမ်းသွားမတွဲနဲ့ဟုတ်တယ်မလားတွဲတယ်မှာတွဲခွဲတယ်ရင်ခွဲတွဲတယ်ရင်တွဲမယ်ခွဲတယ်ရင်ခွဲမယ်အဲ့ဒါကြောင့်မလို့ကမ္မဘဝဆိုတဲ့စကလုံးမှာဘဝတွေပဲခြားပြီးတော့ဟာထားတာမတွဲတာဘူးနော်မတွဲလည်းမတွဲတာဘူးပိတ်လည်းပိတ်မထားဘူးပိတ်ထားရင်လည်းတွဲလို့မရတော့ဘူးလေခွဲတာတော့တွဲခြင်းလည်းတွဲလို့ရတယ်ခွဲခြင်းလည်းခွဲလို့ရပါတယ်ဘယ်လိုရှိတာကိုကဲကောင်းပြီဒါပြောလို့ရှိရင်အခုဘုန်းကြီးတို့ပရိသတ်တွေကဇာတိပရိသတ်တွေဆိုတော့ဟောဒီဒုက္ခသစ္စာရမယ်တရားကိုရှာနေတာမလားဇာတိပရိသတ်တွေဆိုတော့ဒုက္ခသစ္စာရာကြောင်းတရားသည်ကမ္မဖြစ်မလားကမ္မဘဝဖြစ်မလားကမ္မဘဝပဲဖြစ်မယ်ဒီလိုဆိုတော့ဇာတိပရိသတ်တွေဆိုတဲ့ဒုက္ခသစ္စာရာကြောင်းဖြစ်တယ်ရာကြောင်းသမုဒယသစ္စာထဲမှာကမ္မထဲမလားကမ္မဘဝထဲမလားကမ္မဘဝထဲပါဟုတ်လားအဲ့ဒီလိုကမ္မဘဝထဲပြန်တော့လဲဘုန်းကြီးတို့ပရိသတ်တွေကကမ္မကိုကြည့်ပြီးတော့မင်းဘဝနဲ့ပေါင်းပေါင်းခြင်းနဲ့ပေါင်းလို့မရဘူးကမ္မကအပေါင်းခံမအတွဲခံမလားတွဲခြင်းနဲ့တွဲလို့ရမလားမရသေးဘူးမရသေးဘူးเนาะမရသေးဘူးဒါဖြင့်ဘယ်လိုကံမျိုးမှဘဝနဲ့အတွဲခံမှာပါလေကံတရာကတော့စေရနာပဲလေအဲ့ဒီစေရနာဘယ်လိုစေရနာမျိုးမှဘဝနဲ့အတွဲခံမှာလဲဘယ်လိုကံမျိုးမှဘဝနဲ့အတွဲခံမှာလဲဒီဘက်မှာရှိတယ်လေတဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘောဟုတ်တယ်မလားတဏှာနဲ့ဥပါဒံဆိုတဲ့ကိလေသာအဲ့ဒီကိလေသာကြောင့်ဖြစ်တဲ့ကံဤဘဝနဲ့အတွဲခံမယ်အတွဲမခံဘူးလားခံလားခံတယ်ဘယ်လိုကြောင့်ဖြစ်တဲ့ကံအတွဲခံတာလဲတဏှာဥပါဒံကြောင့်ဖြစ်တဲ့ကံဤဘယ်လိုနဲ့အတွဲခံလဲဘဝနဲ့အတွဲခံမယ်တဏှာဥပါဒံမပါဘဲနဲ့တဏှာဥပါဒံတို့ရဲ့အရေးမထိုးစေဘဲနဲ့တဏှာဥပါဒံတို့ရဲ့အုပ်ချုပ်မှုမခံဘဲနဲ့ပြုလုပ်တဲ့ကံမျိုးသည်ဘဝနဲ့တွဲခံမှာမလားဘဝနဲ့တွဲမခံဘူးဘဝနဲ့တွဲမခံရင်အဲ့ဒီကံဒီဇာတိပရိသန်တွေကျုပ်ပေးမလားမပေးတော့ဘယ်လိုကံမျိုးကသာဇာတိပရိသန်တွေကျုပ်ပေးလဲတဏှာဥပါဒံတို့ရဲ့အရေးထိုးပုံအရေးထိုးပြီးတော့ပြုလုပ်တဲ့ကံတဏှာဥပါဒံတို့ရဲ့အုပ်ချုပ်မှုနဲ့ပြုတဲ့ကံနော်တဏှာဥပါဒံတို့ရဲ့အုပ်ချုပ်မှုနဲ့ပြုတဲ့ကံတဏှာဥပါဒံယူတော့အဝိဇ္ဇာကိုခြံထားလို့ရပါမယ်အဲဒါကြောင့်အဝိဇ္ဇာနဲ့တဏှာရဲ့ခံဥပါဒံကံကြောင့်ယုံနံပေါ်ဇာတိတိသွားတာဇာတိတိသွားတာသည်နောက်ကြောင့်ကျောနောက်ပိုင်းရကျောနောက်ကဘယ်လိုရှိနေလို့လဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါသရောရှိနေတာကိုဒီလိုမလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေနော်အကြောင်းကျဆက်သွယ်မှုဆိုတာပရိသတ်သမုပ္ပါဒ်ကြီးမှသဘောပေါက်တာနှမွေသဘောမပေါက်ဘူးဒါပရိသတ်သမုပ္ပါဒ်လေ့လာရခြင်းကြောင့်ရရှိတဲ့အကျိုးပဲပရိသတ်သမုပ္ပါဒ်နဲ့ရှင်တွဲပြီးတော့သာမဟုတ်ဘူးဆိုရင်အဲ့ဒီလိုလွယ်လွယ်နဲ့သဘောပေါက်ဖို့မလွယ်ဘူးအခုလွယ်လွယ်နဲ့သဘောပေါက်သွားတာဘာကြီးဟောလို့လဲအဲ့ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်နားလေယုံလောင်းနေတော့နိဗ္ဗာန်မရောက်ဘူးလို့မှန်။ဟုတ်တယ်မလား။ပရိစ္ဆေသမုပ္ပါဒ်နားလေယုံလောင်းနေတော့နိဗ္ဗာန်မရောက်ဘူး။ဒါပေမဲ့အဲ့ဒီအပြင်မှာပြထားတဲ့ပရိစ္ဆေသမုပ္ပါဒ်ဆိုတဲ့စာသဘောကိုခန္ဓာကိုရောက်အောင်ယူပြီးတော့ခန္ဓာထဲမှာပြအောင်ဖြန့်နိုင်ရင်တော့နိဗ္ဗာန်မရောက်ဘူးလား။အဲ့တော့စာသမုပ္ပါဒ်စာပရိစ္ဆေသမုပ္ပါဒ်ကနေပြီးတော့အဲခန္ဓာပရိစ္ဆေသမုပ္ပါဒ်ဖြစ်အောင်လုပ်စာပရိသတ်သမုပ္ပါဒ်နဲ့တည်နေနေမယ်ဆိုရင်တော့ဘယ်တော့မှနိဗ္ဗာန်မရောက်ဘူး။ဟ ဘုန်းကြီးပရိသတ်တွေနော်အဲဒါကြောင့်သာပရိသတ်သမုပ္ပါကနေပြီးတော့ခန္ဓာပရိသတ်သမုပ္ပါဖြစ်အောင်လုပ်ပါခန္ဓာရဲ့ရအောင်လုပ်နော်ဒီတော့အဝိဇ္ဇာတဏှာဥပါဒံတို့ဥစည်းမှုနဲ့အောက်ချုပ်မှုနဲ့ပြုတဲ့ကံဒီကမ္မဘဝကမ္မဘဝဖြစ်ဇာတိအကျုံမပေးဘူးလားပေးမှာဒီတော့ဟောဒီခန္ဓာ၅ပါးဆိုတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားဒီမလားခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားတို့တွေပေါ်လာတာဒီဒဇွန်တရားသောပုဂ္ဂိုလ်ကဖန်ဆင်းလို့ပေါ်လာတာလားဒဇွန်တရားသောပုဂ္ဂိုလ်ကပို့ပေးလို့ရောက်လာတာလားဘယ်လိုကမှပို့ပေးလို့ရောက်လာတာမဟုတ်ဘူးဘယ်လိုကမှဖန်ဆင်းလို့လည်းဖြစ်လာတာမဟုတ်ဘူးเนาะဟောဒီခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာဆိုတဲ့ဟောဒီတရားတွေဖြစ်လာတာဒီဘလို့ကြောင့်ဖြစ်တော့အဝိဇ္ဇာနေတဏှာယင်ခံဥပါဒံကံကြောင့်ဖြစ်တာဘလို့ကြောင့်ဖြစ်တော့အဝိဇ္ဇာနေတဏှာယင်ခံဥပါဒံအဝိဇ္ဇာတဏှာဥပါဒံအယင်ခံတဲ့ကံလင်္ကာကတော့လင်္ကာသဘောဆိုသွားတာပေါ့အတိအကျပြောရင်ဘလို့ပြောမလဲအဝိဇ္ဇာနေတဏှာဥပါဒံအရင်ခံတဲ့ကံပြောကြည့်စမ်းအရာကိုဒီမျိုးပြောလိုက်တော့အဝိဇ္ဇာကြောင့်ဖြစ်တဲ့ကံတဏှာကြောင့်ဖြစ်တဲ့ကံဥပါဒါကြောင့်ဖြစ်တဲ့ကံပြန်ပြောအဝိဇ္ဇာကြောင့်ဖြစ်တဲ့ကံဆိုတာဘယ်လိုကံမျိုးပါလဲအဝိဇ္ဇာဘာသဘောရှိဟုတ်ပြီအဝိဇ္ဇာကြောင့်ဖြစ်တဲ့ကံဒီဘယ်လိုကံမျိုးတော်မသိမှုနဲ့ပြုတဲ့ကံဘယ်လိုကံမျိုးပါလဲမသိမှုနဲ့ပြုတဲ့ကံဒီမသိမှုနဲ့ကံဒီပြုရင်ဘယ်လိုကြောင့်ကံဖြစ်တော်ဘာမသိတာအဝိဇ္ဇာဘာသစ္စာမသိတာတော့အဲဒီတော့ဒုက္ခသစ္စာသရကဘယ်လိုနေတော်ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြင်းဒုက္ခသစ္စာတရားဒီတော့ခန္ဓာ၅ပါးလို့လည်းမသိစာသဘောသိတာကိုပြောတာမဟုတ်ဘူးเนาะစာသဘောသိရင်တော့မသိဘူးလို့ပဲပြောရမှာပဲဉာဏ်နဲ့ထုံးလင်းပြီးတော့မသိဘူးတဲ့ဟုတ်တယ်မလားဒီတော့ခန္ဓာ၅ပါးကိုလည်းဉာဏ်နဲ့မသိသေးပါဘူးယုံနာနှစ်ပါးကိုလည်းဉာဏ်နဲ့မသိသေးပါဘူးဖြစ်ပြက်ကိုလည်းမသိသေးပါဘူးဖြစ်တာလည်းမသိပြက်တာလည်းမသိဒုက္ခသစ္စာလို့လည်းမသိပြပြဘယ်လိုနေမသိတာလဲခန္ဓာ၅ပါးလို့လည်းမသိယောနာနှစ်ပါးကိုလည်းမသိဖြစ်တာလည်းမသိပြတ်တာလည်းမသိဒုက္ခသစ္စာလို့လည်းမသိအဲ့ဒါဘယ်လိုတော့ပြပြကြည့်စမ်းခန္ဓာ၅ပါးလို့လည်းမသိယောနာနှစ်ပါးလို့လည်းမသိဖြစ်သဘောမသိပြတ်သဘောကိုလည်းမသိဒုက္ခသစ္စာလို့လည်းမသိအရာဒီဝိဇ္ဇာတခွချင်းပြောရင်ဒီလိုပြောပေါ့ခန္ဓာ၅ပါးမသိတာဒီအဝိဇ္ဇာပြောကြည့်စမ်ယုံနာနှစ်ပါးမသိတာဒီအဝိဇ္ဇာဖြစ်သဘောကိုမသိတာဒီအဝိဇ္ဇာပြက်သဘောကိုမသိတာဒီအဝိဇ္ဇာဒုက္ခသစ္စာကိုမသိတာဒီအဝိဇ္ဇာပြန်ပြောအဲ့ဒီလိုမသိမှုနဲ့သာကာယကံဝစီကံမနောကံတွေပြုလုပ်လာကြမယ်ဆိုရင်ဘယ်လိုပြိတ္တတည်းကာမလားကာမဘဝလားသိကြသွားပြီနော်ဒါကလုံးနေတဲ့အလို့ဒီကာမလားကာမဘဝလားဆိုတာဒါနဲ့တိုက်တာပေါ့ဟုတ်တယ်မလားကာမဘဝဖြစ်ခဲ့တော့ကာမဘဝမဖြစ်စေနဲ့ကာမသာဖြစ်အောင်လို့နော်ကာမဖြစ်မှဇာတိချုပ်ကမ္မဖြစ်မှဇာတိချုပ်မှနိဗ္ဗာန်ရမှာကမ္မမချုပ်ရင်ကမ္မဖြစ်ရင်ဇာတိမချုပ်ဘူးကမ္မဖြစ်ရင်ဇာတိအဲကမ္မဘဝဖြစ်ရင်ဇာတိမချုပ်ဘူးတို့မလားကမ္မဖြစ်မှဇာတိချုပ်မယ်ကမ္မဘဝဖြစ်ရင်ဇာတိမချုပ်ဘူး ဒါပရိစ္ဆေသမုပ္ပါဒ်ကိုလော်လော်လေးပြောနေတာနော်။ဘာလို့ပရိစ္ဆေသိပိသားတွေပါ။သိပိသားတွေပါ။ဟုတ်တယ်မဟုတ်လား။ပြန်ပြောကမ္မဖြစ်ရင်ဓာတိ၆မယ်။ကမ္မဘဝဖြစ်ရင်ဓာတိမချုပ်ဘူးနော်။ဒီတော့ကမ္မဖြစ်ဖို့ဆိုတာကဘယ်လိုပြုမှကမ္မဖြစ်မှာလဲ။သိပြီးတော့ပြုမှကမ္မဖြစ်မယ်။ဘာကိုသိရမှာလဲ။ခန္ဓာ၅ပါးကိုလည်းသိရမယ်။ယောက်ျား၅ပါးကိုလည်းသိရမယ်။ဖြစ်သောဘောကိုလည်းသိရမယ်။ဖြစ်သောဘောကိုလည်းသိရမယ်။ဒုက္ခသစ္စာကိုလည်းသိရမယ်။နော်။ဒီလိုဆိုရင်ကမ္မဘဝမဖြစ်စေချင်ပါဘူး။ကမ္မပဲဖြစ်ချင်ပါတယ်ဆိုရင်ကမ္မပြုတ်ခင်ကလေးကဘာတွေစူးစမ်းထားရမှာလဲခန္ဓာ၅ပါးသိအောင်စူးစမ်းပြီးတော့မှကံပြုတ်ပါဟုတ်တယ်မလားပြောကြည့်စမ်းခန္ဓာ၅ပါးကိုသိအောင်စူးစမ်းပြီးမှကံပြုတ်ပါယောက်နာ၅ပါးကိုသိအောင်စူးစမ်းပြီးမှကံပြုတ်ပါဖြစ်သောကိုသိအောင်စူးစမ်းပြီးမှကံပြုတ်ပါဖြစ်သောကိုသိအောင်စူးစမ်းပြီးမှကံပြုတ်ပါဒုက္ခသစ္စာကိုသိအောင်ကြိုးစားပြီးမှခံပြုပါဒါဆိုရင်ဘာဖြစ်မလဲဘာဖြစ်မလဲကမ္မဖြစ်မယ်ဘာဖြစ်မလဲကမ္မဒီတော့ဘုရားမရိတ္တရီကမ္မဖြစ်ဖို့ဆိုရင်သိမှကမ္မဖြစ်မှာပေါ့သိသွားလိုက်တာတည်းပဲနဲ့အဝိဇ္ဇာရှိသေးလားအဝိဇ္ဇာရှိသေးလားဒါကကမ္မဘဝချုပ်သွားတာဒီနော်အဝိဇ္ဇာချုပ်လို့ကမ္မဘဝချုပ်တာကမ္မဘဝချုပ်ပြီးတော့ကမ္မဖြစ်သွားတာရှင်းလားဒီတော့ကမ္မဘဝချုပ်သွားတာဘယ်လိုချုပ်လို့ပါလဲအဝိဇ္ဇာချုပ်လို့အဝိဇ္ဇာချုပ်ရင်ကမ္မဘဝချုပ်တယ်ကမ္မဘဝချုပ်ရင်ဇာတိချုပ်တယ်ဇာတိချုပ်တာသည်និရောဓသစ္စာပြောကြည့်သမ်းအဝိဇ္ဇာချုပ်ရင်ကမ္မဘဝချုပ်တယ်ကမ္မဘဝချုပ်ရင်ဇာတိချုပ်တယ်ဇာတိချုပ်တာသည်និရောဓသစ္စာနော်နောက်တစ်မျိုးအဝိဇ္ဇာကြောင့်လဲကမ္မဘဝဖြစ်တယ်လို့တဏှာကြောင့်လဲကမ္မဘဝမဖြစ်ဘူးလားဖြစ်အဝိဇ္ဇာနဲ့ပြုတဲ့ကံဒီကမ္မဘဝဖြစ်တယ်လို့တဏှာကြောင့်ဖြစ်တဲ့ကံကလည်းပဲကမ္မဘဝဖြစ်ပါတယ်ဟုတ်လားတဏှာကြောင့်လည်းကံဒီမလို့ဘုလားလို့သားကိုချစ်တဲ့စိတ်တမီးကိုချစ်တဲ့စိတ်ဓာတိတရားလားတဏှာလားပြည်စုံသာယရဏာတွေလိုချင်တဲ့စိတ်ဒါလည်းပါလေတဏှာပဲဟုတ်လားချမ်းသာခြင်းနဲ့ကြမ်းမာခြင်းနဲ့သက်ရှိခြင်းနဲ့ဒါလည်းပါလေအာရိတနာလေးနဲ့အာရိတနာဆိုတဲ့သဘောတရားကလေးမိမိတဏ္ဍာမှာကိန်းနေတဲ့အခါအဲဒီလိုလိုချင်မှုလေးတဲ့အလောရခုခုလုံးမယ်ဆိုရင်နော်ကြံမာခြင်းတော့ကြံမာအောင်ကြိုးစားတယ်ကြံမာခြင်းတာကတဏ္ဍာကြံမာအောင်ကြိုးစားတာကကမ္မဘဝရမလားချမ်းသာခြင်းလို့ချမ်းသာအောင်ကြိုးစားတယ်ချမ်းသာခြင်းတာကတဏ္ဍာချမ်းသာအောင်ကြိုးစားတာကလူချမ်းသာနာချမ်းသာရခြင်းလို့ဒါနတွေပြုတယ်လူချမ်းသာနာချမ်းသာရခြင်းနာကတဏဒါနာပြုတာကကမ္မဘဝဟုတ်တယ်မလားအသက်ရှိခြင်းလို့ကုသိုလ်တွေပြုတယ်အသက်ရှိခြင်းနာကကုသိုလ်ပြုတာကကမ္မဘဝနော်အဲ့ဒါဘယ်လိုသိတဲ့ကံတော့တဏှာဥသိတဲ့ကံတဏှာကြောင့်ဖြစ်တဲ့ကံဟုတ်တယ်မလားတဏှာဥသိတဲ့ကံတဏှာကြောင့်ဖြစ်တဲ့ကံတဏှာကြောင့်ဖြစ်တဲ့ကံဆိုရင်ကမ္မလားကမ္မဘဝကမ္မဘဝဖြစ်ခဲ့တော့ဘသူအကျိုးပေးမယ်ဒါရီအကျိုးပေးရင်ဒိဋ္ဌိရောဓဖြစ်ပါမလားမဖြစ်ဘူးဗရဒနာတန္တလမ်းပဲဟုတ်တယ်မလားဒီတော့နိရောဓသစ္စာရခြင်းပါလေဆိုရင်ဘာချုပ်အောင်လုပ်ရမယ်သာရိချုပ်အောင်လုပ်ခြင်းပါတယ်ဆိုရင်ကမ္မဘဝဖြစ်ရပါလားကမ္မဘဝချုပ်အောင်လုပ်ရမယ်ဟုတ်တယ်မလား ကာမဘဝ6ချိန်ပါတယ်ဆိုရင်တဏှာချုပ်အောင်တဏှာမပါစေနဲ့တဏှာမပါစေနဲ့လှူတော့လှူပါတဏှာမပါစေနဲ့လူချမ်းသာရခြင်းနဲ့တဏှာမပါစေနဲ့နဲ့ချမ်းသာရခြင်းနဲ့တဏှာမပါစေနဲ့ဟုတ်တယ်မဟုတ်လားလူချမ်းသာနဲ့ချမ်းသာရခြင်းနဲ့တဏှာမပါစေနဲ့ကြံ့မာခြင်းနဲ့တဏှာမပါစေနဲ့အသက်ရှင်ခြင်းနဲ့တဏှာမပါစေနဲ့အာယုံကာဘာကာမကုန်းတရားတွေပိုင်ဆိုင်ခြင်းနဲ့တဏှာမပါစေနဲ့အဲ့ဒီတည်းနဲ့တဏှာမပါစေနဲ့ဆိုတော့ပြောတော့လွယ်တာပေါ့တကယ်တော့မပါအောင်လုပ်ဖို့ကြတော့လွယ်ပါမလားလိုချင်နေတဲ့စိတ်ကလေးကိုမလိုချင်ပါနဲ့ဆိုပေမဲ့ဓာတ်ခန္ဓာလိုချင်တဲ့ဓာတ်ခန္ဓာရှိနေတာကိုနော်လိုချင်တဲ့ဓာတ်ခန္ဓာရှိနေတဲ့အခါတော့မလိုချင်ပါနဲ့ပြောပေမဲ့ဗဇက်ကတာမလိုချင်မှုပြောတာစိတ်ကတော့တောင်းတသေးတာပဲအဲ့ဒီလိုဆိုမိမိတို့ရဲ့စိတ်ထဲမှာဖြစ်နေတဲ့လိုချင်တဲ့ဓာတ်ကလေးကိုဘာနဲ့စားထုတ်ဉာဏ်နဲ့စားထုတ်လိုက်ပေါ့။ဘာနဲ့စားထုတ်မလဲ။မဲခင်စတဲ့ဉာဏ်နဲ့အစားထုတ်လိုက်ပြီဆိုရင်လိုချင်တဲ့ဌာနလေးစိတ်ထဲမှာရှိသေးလား။မချုပ်မလားချုပ်သွားလား။ဘလို့စားထုတ်လိုက်လို့လဲ။ဉာဏ်စားထုတ်လိုက်လို့တခြားဉာဏ်လားသစ္စာဉာဏ်လား။တခြားသိတဲ့ဉာဏ်လားဒုက္ခသစ္စာသိတဲ့ဉာဏ်လား။ဒုက္ခသစ္စာသိတဲ့ဉာဏ်ဟုတ်တယ်မလား။ခန္ဓာကားပါးကိုသိတဲ့ဉာဏ်ရောက်နာနဘာကိုသိတယ်ဉာဏ်ဖြစ်သဘောကိုသိတယ်ဉာဏ်ပြတ်သဘောကိုသိတယ်အော်ဒီလိုတော့ဘုန်းတော်ပရိသတ်တွေဟောဒီနေရာမှာကိရိတာ6အောင်လောက်တယ်ဆိုပေမဲ့လို့လည်းပဲသူကြည့်တတ်တယ်ရမလားဉာဏ်အားကိုရဉာဏ်အားကိုမှအဝိဇ္ဇာချုပ်မယ်ဉာဏ်အားကိုမှတဏှာချုပ်မယ်ဉာဏ်အားကိုမှဒိဋ္ဌိဆိုတဲ့ဥပါဒါချုပ်မယ်ဟုတ်တယ်မလားအဲ့ဒီတော့นิโรธสระก6ดาบะดู6ดาတော့ဒုက္ခသစ္စာ6ดาခန္ဓာ5ပါး6ดาခန္ဓာ5ပါး6အောင်လုပ်ချင်ပါတယ်ဆိုရင်ဆုတောင်းနေုံနဲ့6ပါမချုပ်ဘူးဘလို6အောင်လုပ်ရမှာလဲဆိုတော့သမုဒိယသစ္စာ6အောင်လုပ်ရမှာပဲဘလို6အောင်လုပ်ရမှာလဲသမုဒိယသစ္စာက2ဆင့်ရှိတယ်ကိလေသာနဲ့ကံဘယ်ဆင့်လဲကံချုပ်မှဒုက္ခချုပ်မယ်ကမ္မဘဝချုပ်မှဒုက္ခချုပ်မယ်ကမ္မဘဝကလည်းသူ့အလိုလိုချုပ်ပါမလားဘလို့ချုပ်မှချုပ်ပါလဲကိလေသာချုပ်မှချုပ်မယ်ဘယ်ကိလေသာတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့အဲ့ဒီတရားသုံးမျိုးမချုပ်ဘဲနဲ့ကံမချုပ်ဘူးကံမချုပ်ရင်ဒုက္ခမချုပ်ဘူးဒုက္ခမချုပ်ရင်និရောဓမဖြစ်ဘူးနော်အဲ့ဒါကြောင့်ဝိဇ္ဇာတဏှာယေကံဥပါဒံကံကြောင့်ယုံနံပေါ်အဝိဇ္ဇာတဏှာဥပါဒံဆိုတဲ့တရားအရင်ခံပြီးတော့ပြုတဲ့ကမ္မဘဝကြောင့်ယုံနံနေဖြစ်နေတာယုံနံနေဖြစ်နေတဲ့အတွက်နိရောဓသစ္စာနဲ့ဤတာလားဝေးတာလားဒီကနိရောဓသစ္စာရခြင်းပါတယ်ဆိုရင်ဘာချုပ်အောင်လုပ်ရမလဲဘာချုပ်အောင်လုပ်ရမလဲဒုက္ခသစ္စာဆိုတဲ့ခန္ဓာငါးပါးချုပ်အောင်လုပ်ရမလဲဒုက္ခသစ္စာတဲ့ခန္ဓာကဘာချုပ်ခြင်းပါလဲဆိုရင်ကမ္မဘဝချုပ်အောင်လုပ်ရမယ်ကမ္မဘဝချုပ်ခြင်းရင်လည်းပဲကိလေသာချုပ်အောင်လုပ်ရမယ်ကိလေသာမပါစေနဲ့ကံတော့ဖြစ်ခြင်းဖြစ်ပါစေမတားပါနဲ့ဟုတ်လားကံတော့ဖြစ်ခြင်းဖြစ်ပါစေမတားပါနဲ့ဒါပေမဲ့အဲ့ဒီကံနဲ့မှဘာမပါရဘူးလေကိလေသာမပါရဘူးဟုတ်လားအဲ့တော့ကိလေသာလည်းချုပ်ကမ္မဘဝလည်းချုပ်ဇာတိလည်းချုပ်အဲ့ဒါဒီတခြားလားနိဗ္ဗာန်လားအဲ့ဒီလိုသလားအဲ့ဒီတရားတွေချောပေါ်သလားကဘုန်းတော်ပရိသတ်တွေဘယ်လိုအားကိုမလဲညာသလားတခြားလားမေကသစ္စာလားအဲ့တော့မိမိတို့ရဲ့တဏ္ဍမှာအမြဲတမ်းရှိသင့်တာကမေကသစ္စာအမြဲတမ်းရှိသင့်တာကမေကသစ္စာဒီလိုမလားအမြဲတမ်းရှိသင့်တာကမေကသစ္စာတေယောတယမကသမုရိယသစ္စာတေယောတယမကချုပ်အောင်လောရမကဒုက္ခသစ္စာဖြစ်အောင်လောရမကនិရောဓသစ္စာသစ္စာဘယ်နှပါလဲပြန်ပြောမိမိတို့ရဲ့တဏ္ဍမှာမြဲတဲ့ရှိအောင်လောရမကမေကသစ္စာတေယောတယမကချုပ်အောင်လောရမကဖြစ်အောင်ကြိုးစားရမကဒါသစ္စာ၄ပါးရဲ့သဘောကိုအဲ့ဒီလိုနားလည်လိုက်ပါတဲ့ဟုတ်လားကျန်တော့ဒီမှာကျေတွင်ပြောမယ်ခဏတော့ဒါတို့ခေါ်တော့ကြအောင်ဆိုအ ေးချမ်းမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတ်ဖွဲ့တင်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။